နောက်ကိုရီးယားနိုင်ငံရဲ့လူခွေရေးချိုးဖောက်မှုတွေကိုအပြင်းထန်ဝေဖန်ကန့်ကွက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစည်းအဝေးမှာပါဝင်ဖို့မြောက်ကိုရီးယားကငင်းဆန်လိုက်ပါတယ်။တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုတွေကြားကလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနေနဲ့ဆက်တက်နိုင်ငံတို့ကမြောက်ကိုရီးယားလူခွေရေးနဲ့ပတ်သက်လို့ဆွေးနွေးဖို့တနင်္လာနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတာပါ။မကြာသေးခင်ကထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့အစီအခံစာအရလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာအစိုးရအစင်းမြင့်ပိုင်းရဲ့မူဝါဒတွေကြောင့်ဖြစ်တယ်လို့ဆိုပါရယ်။တနင်္လာနေ့ကလုံခြုံရေးကောင်စီအစည်းအဝေးမှာမြောက်ကိုရီးယားပြည်သူတွေရဲ့ဘဝဟာအိမ်မက်ဆိုးကြီးထဲမှာနေထိုင်နေကြရတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကပြောသွားပါရယ်။မြောက်ကိုရီးယားအစိုးရကတော့လုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်ချက်မှန်သမျှကိုဂရုစိုက်မှမဟုတ်ဘူးလို့တုံ့ပြန်ထားပါတယ်။ဒါအပြင်မြောက်ကိုရီးယားကနေထွက်ပြေးလွတ်မြောက်သွားသူတွေဖြစ်ပြီးလူခွင့်ရေးကော်မရှင်ကိုကူညီတဲ့သူတွေဟာလူပြင်းလူညံ့တွေဖြစ်တယ်လို့ဆက်ဆွဲပြောဆိုခဲ့ပါတယ်ရှင်။